ကိုငင်းကြမှာရှင်ဆက်ပြီးတော့ရှမ်းဘက်ကအခြေအနေတင်ပြပေးချင်ပါတယ်ရှမ်းလက်နက်ကိုင်အဖွဲ့ကြားတိုက်ပွဲတွေအတွင်းမှာဖမ်းဆီးရမိထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့ဝင်၈ယောက်ကိုဒီရက်ပိုင်းတွေအတွင်းမှာပြန်လွှတ်ပေးမယ်လို့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းကပြောပါတယ်ဒီလိုမျိုးပြန်လွှတ်ပေးတာကတော့ Geneva Convention အရာကျင့်ဝတ်အရာဖြစ်တယ်လို့အမျိုးသားပြန်လည်တင်မြတ်ရေးကိုရည်ရွယ်တာကြောင့်ဖြစ်တယ်လို့ SSPP ပြောခွင့်ရကဆိုပါတယ်ရန်ကုန်ကလာတဲ့ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့တောင်ပိုင်းကအခြေအနေကိုကြော်သိမ်းပြောပြပေးပါရှင
်။ရှမ်းပြည်ဒုတိယပါတီ SSPP SSC မြောက်ပိုင်းနဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းအကြားဒီလပိုင်းတွေအတွင်းကြောင်မဲတီဘောကြေးသီးမိုင်းကိုင်စတဲ့ဒေသတွေမှာပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ကြတာပါ။အဲ့ဒီတိုက်ပွဲတွေအတွင်း RCSS SSC တောင်ပိုင်းတပ်ဖွဲ့ဝင်တချို့ကိုဖမ်းဆီးခဲ့တာရှိပြီးမကြာမီသူတို့ကိုပြန်လွှတ်ပေးမယ်လို့ SSPP SSC မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းစုကပြောပါတယ်
ဖမ်းရတာ၁၀ယောက်ရှိတယ်၁၀ယောက်ကျတော့ဟိုဟာဆေးရုံရောက်တော့သုံးသွားတယ်ကြ၁၀ယောက်ကျတော့ဆေးရုံမှာပဲရန်လူပြည်ကော၁၀ယောက်လောက်ရှိတယ်သူကသူတို့အချင်းချင်းသူတို့မိသားစုသူတို့အမျိုးတွေကိုမမရပဲဆားပြီးတော့သူတို့ကိုဆက်တူချင်းပေးလိုက်တယ်အဲမမရပဲဆက်တယ်ဆိုတော့ခလေးတော့လာမယ်ဒီနေ့ဒီနေ့တော့အချင်းချင်းမှာအများဆုံးလူပြည်နဲ့တော့ကျွန်တော်တို့စီစဉ်ထားတယ်နော
်ဖမ်းတော်သူတွေကိုပြန်လွှတ်ပေးတာဟာဂျနီဗာကွန်ဗင်းရှင်းကိုလိုက်နာတာဖြစ်တယ်လို့အမျိုးသားပြန်လည်တင်မြတ်ရေးအတွက်ရည်ရွယ်တာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ
်ဆက်လို့ပြောဖို့ပေါ့နော်ကျွန်တော်ကဝင်ချင်းကပြတ်ထားမိအတိုင်းကျွန်တော်တို့လိုက်လာတယ်ပေါ့နော်ဒီစစ်ကောင်ပန်းကဟိုဒီဖွဲ့စည်းစုကျွန်တော်တို့အတက်ပဲရှိပြီးတော့ဟိုဖမ်းဆီးရတာမျိုးကျတော့ကျွန်တော်တို့အားလုံးပြန်လုပ်ပေးတယ်ဗျနောက်တစ်ခုကကျတော့လေလူသားပြန်ပြီးပြင်းပြင်းရေးအတွက်ပေါ့နော်ငင်းချမ်းရေးအတွက် CSA ရဲ့လည်းသူ့အတွက်လည်းမျော်မှန်းပြီးတော့ပေါ့နော်ဟိုအတိတ်ကထားပြီးတော့ပြန်လုပ်ပေးပါတယ်သူ့အတက်ပဲရှိပြီးတဲ့နောက်မှာသင်လည်းရှင်းလို့ရအောင်ပါလေရှင်းလို့မှုတော့ဒီကိုလို့ရမှာလေနော်
ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ခန်းဆိုင်ကတော့သူတို့ရဲဘော်တွေဟိုမဟုတ်အတီးပြုချက်ယူနေရဆဲဖြစ်ကြောင်းပြောပါတယ်
။ရှိနေတာစိတ်ညစ်တာကြတော့ဟိုပြည်ရေးတင်မာမှုတွေရှိနေတယ်။အဲ့ဒါကြတော့အသေးစိတ်ကြတော့ကျွန်တော်မသိရဘူးခင်ဗျ။ကျွန်တော်ရဲဘော်ဟုတ်လားမဟုတ်လားကြတော့ဒီပြုချက်ပြဖို့ကြတော့ကျွန်တော်မေးထားတယ်။ဒါမှမဟုတ်တင်းတစ်ဖက်တွေကဘာမှမပြောလာသေးခင်ဗျ။ကျွန်တော်ဖော်စီအချင်းများရှုပ်ထွေးနေဆိုကျွန်တော်ကဒီပြုဖို့ပြောနိုင်လေးဘောတော့
လက်ရှိအခြေအနေမှာတော့ရှမ်းတပ်ဖွဲ့နှစ်ဖွဲ့ကြားမှာတိုက်ပွဲကြီးတွေဖြစ်တာမရှိဘဲဒီဘောကြောင်မဲကြေးသီးမိုင်းကိုင်းစတဲ့နယ်မြေတွေမှာကြောက်ကြားတိုက်ခိုက်မှုတွေရှိနေပါတယ်ဒီလပိုင်းတွေအတွင်းဖြစ်တဲ့တိုက်ပွဲကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေနေရဆွန့်ခွာတိမ်းရှောင်နေရတယ်လို့စစ်ပွဲတွေရဆိုင်ပြီးဆွေးနွေးညှိနှိုင်းအဖြေရှာဖို့ရှမ်းပြည်နယ်ကတန်ဃာတော်တွေနဲ့ပြည်သူတွေကလည်းအစဉ်တစိုက်တောင်းဆိုနေပါတယ် RCSS SSA တောင်ပိုင်းဘက်ကဆွေးနွေးအဖြေရှာဖို့အနည်းစီကြောင်းဘူမူဆိုင်ကမ်ဆိုင်ကပြောပါတယ်
ကျင်းနေဖို့ကြတော့ကျွန်တော်အများလမ်းလမ်းဖွင့်ထားတယ်ကျွန်တော်ရက်ဒီဆက်လက်ရှိရှင်းလေးရှိတယ်ကြပြည့်စုံဆွေးနွေးရတာကျွန်တော်တို့ဖက်ပေါက်ဖြစ်မယ်အဖြေချတဲ့နည်းလမ်းဖြစ်မယ်ဒါမှမဟုတ်ပြည့်စုံဆွေးနွေးရမဖြစ်လာတာကတော့ဒါအခြေအနေတစ်ခုပေါ့နော်ဆက်ကြိုးစားမှာပဲကျွန်တော်ပြည့်စုံဆွေးနွေးဖို့ကျွန်တော်ဆက်ကြိုးစားတော့မှာလေဟုတ်ကဲ့
ရန်တပ်ဖွဲ့နှစ်ဖွဲ့စလုံးကဆွေးနွေးဖြေရှင်းရေးကိုလူလားကြောင်ပြောဆိုကြပေမဲ့လက်တွေ့မှာတော့မအောင်မြင်သေးပါဘူးနိုင်ငံရေးတလာသူအများစုကအဓိကတိုက်ပွဲဖြစ်နေတဲ့တက္ကနာဟာနေမီအငင်းပွားမှုကြောင့်လို့သုံးသပ်ထားပါတယ်ရှမ်းနိုင်ငံရေးလည်လာသူဒူးဖြစ်တဲ့ဆိုင်းထွန်းအောင်လုံကတော့နှစ်ဖက်အပြန်အလှန်ဆက်သွေးလမ်းကြောင်းတွေဖွင့်ပြီးအတူတွဲလို့လို့ရတဲ့လုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်ရင်းနားလည်မှုတိစောက်သွားမယ်ဆိုရင်ဖြည့်ရှင်းဖို့ဖြစ်နိုင်မယ်လို့မြင်ကြောင်းသုံးသပ်ပါတယ်
။ကျွန်တော်ကိုဖြည့်ရှင်းတဲ့နယ်သွင်းတော့နှစ်ဖက်လုံးကလုံတက်လုံထိုက်တဲ့ channel တွေကနေတစ်ဖက်နဲ့တစ်ဖက်2နိုင်9နိုင်ဆိုတဲ့ဒီဝုံဝဲအခြေအနေမျိုးဥတည်တယ်ဆိုရင်တော့ဒါဖြစ်လာနိုင်တယ်ပေါ့နော်။ဥပမာကိုဗစ်ကာကွယ်ရေးလုပ်ငန်းတွေပဲဖြစ်ဖြစ်နေထဲမှာရှိတဲ့ဒီတိုင်းရင်းသားလက်နက်ကိုင်ဒေသတွေကဟိုပညာရေးဝန်ဆောင်မှုလုပ်ငန်းတွေပဲဖြစ်ဖြစ်တွဲလုပ်လို့ရတာပဲတစ်ဖက်နဲ့တစ်ဖက်အရင်ဆုံးနားလည်အောင်ချိုးပန်းတင်တာပေါ့နော်အဲ့တော့တစ်ဖက်နဲ့တစ်ဖက်နားလည်နိုင်တာရှင်းရလွယ်တာပေါ့ဗျာ
SSPP ကရှမ်းပြည်နယ်မြောက်ပိုင်းဒေသနဲ့ဝမ်ဟိုင်းဌာနချုပ်အနီးကသူတို့စိုးမှုနယ်မြေတွေကို RCSS ကကျူးကျော်လာတယ်လို့ပြောဆိုတာရှိတယ်လို့ RCSS ဘက်ကလည်းအဲ့ဒီဒေသတွေဟာအရင်ကတည်းကသူတို့ရဲ့ထိန်းချုပ်နယ်မြေတွေဖြစ်ကြောင်းပြောဆိုတာတွေရှိထားပါတယ်ခင်ဗျာ